Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2015ခုနှစ်ဖေဖော်ဝါရီလ1ရက်နေ့တနင်္ဂနွေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုလိုင်းဒိုမီတာ16925ရိုးကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိများရှင်လမ်းချမ်းမြေချပါစေရှင်ကျမသင်္ကီထိုက်ပါ
ကျမဆုမြတ်မမရှင်အသက်ခံရပုံရတဲ့ဂျပန်သတင်းတောက်ကန်ဂျီကိုတို့အတွက်အောက်မေ့ဆူတောင်းပွဲတစ်ခုတိုကျိုမြို့တော်မှာပြုလုပ်ခဲ့ပါတယ်ဟောင်ကောင်မှာတော့ဒီဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြသူထောင်ထဲချီဟာဒီကနေ့တနင်္ဂနွေနေ့မှာလည်းလမ်းပေါ်ပြန်ထွက်လာပြီးတော့ဆန္ဒပြခဲ့ပါတယ်။ဒီလိုထိတ်တဲရောက်နေတဲ့သတင်းတွေကိုမမိုးဖြူနဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့ပညာရေးဥပဒေပြင်ဆင်ရေးကျောင်းသားတွေနဲ့အစိုးရတို့ကြားကညှိနှိုင်းမှုအခြေအနေတွေကိုအရင်ဆုံးကြားကြရမှာပါ
။သူတို့ကလည်းအခက်အခဲဖြစ်နေတာကသမဂ္ဂဆိုတဲ့အတုံးတုံးပေါ့နော်။ကျောင်းသားသမဂ္ဂပဲဖြစ်ဖြစ်ဆရာသမဂ္ဂပဲဖြစ်ဖြစ်အဲ့လိုအနေနဲ့သမဂ္ဂဆိုတဲ့အတုံးတုံးအစိုးရအနေနဲ့က stress ဖြစ်နေတာကိုတွေ့ရတယ်။
ဒါတော့မကြာခင်မှာကြားကြရမှာဖြစ်ပါတယ်ရှင်။ဒီနောက်မှာတော့ရခိုင်ပြည်နယ်ကတရုတ်ကိုရေနံတင်ပို့တဲ့ပိုက်လိုင်းဖွင့်လှစ်ချိန်မှာတော့မြန်မာပြည်သူတွေအလောက်ခိုင်ခွင်လန်းဘလောက်ဖန်တီးပေးနိုင်တယ်လဲဆိုတာနဲ့အတူအိန္ဒိယရဲ့စီးပွားရေးအခြေအနေအလိုမတူပဲသားကျော်ဖြတ်ခံရတာကြောင့်တရုတ်အမျိုးသမီးတဦးကအစိုးရကိုတရားစွဲတဲ့အကြောင်းတွေကိုဒီညနေခင်မှာတင်ပြပေးဖို့ရှိပါတယ်ရှင်။ဒါရီမတိုင်ခင်အခုရေဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုမတ်ဆုမြတ်မွန်နဲ့ပန်းမိုးဖြူတို့ကကြေညာပေးကြမှာပါ။
ဂျပန်သတင်းတောက်ကန်ဂျီကိုတိုခေါင်းဖြတ်တပ်ခံခဲ့ရပုံရတဲ့ဗီဒီယိုထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာသူ့ရဲ့သားတေဆုံးမှုကနေကမ္ဘာကြီးအတွက်အကျိုးတစ်ခုခုရှိသွားစေဖို့မျှော်လင့်တယ်လို့ကန်ဂျီကိုတိုရဲ့မိခင်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။常日頃から戦争のない社会を作りたい。戦争と貧困から子供たちの
ကမ္ဘာကြီးမှာစစ်ပွဲတွေအဆုံးသတ်သွားဖို့ကန်ဂျီအမြဲမျှော်လင့်ခဲ့တာပါစစ်ပွဲတွေကြားကဆင်းရဲမွဲတေမှုဒဏ်ကနေပြီးတော့ကလေးငယ်တွေကိုကယ်တင်ခြင်းခဲ့သူပါသူဖြစ်စေခြင်းတဲ့အတိုင်းကျွန်မဆက်ပြီးတော့လှုပ်သွားပါမယ်လို့ကတိပြုပါတယ်သူ့ဘော်ထောက်ခံမှုပေးကြလိမ့်မယ်လို့လည်းမျှော်လင့်ပါတယ်လို့ဒီသတင်းတော့ကန်ဂျီကိုတိုရဲ့မိခင်ကဝမ်းနည်းစွာနဲ့ပြောကြားသွားခဲ့တာပါသူ့အတွက်အောက်မေ့ဆူတောင်းပွဲတစ်ခုကိုလည်းတိုကျိုမြို့တော်မှာဒီကနေ့လုပ်ခဲ့တာမှာရှားနဲ့ချီပြီးတော့တက်ရောက်ခဲ့ကြပါတယ်တချိန်တည်းမှာပဲ IS စစ်သွေးကြွတွေဖမ်းဆီးထားတဲ့ဂျော်ဒန်တိုက်လေယာဉ်မှူးမူတာအယ်ကာဆာဘီလွတ်မြောက်လာနိုင်ဖို့ပို့ပြီးတော့ပုံပွင့်လင်းလင်းညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့သူ့ရဲ့ဆွေမျိုးတွေကဂျော်ဒန်အစိုးရကိုတောင်းဆိုနေပါတယ်။ကန်ဂျီဂိုဒိုနဲ့တိုက်လေယာဉ်မှူးတို့ရဲ့အသက်ဘေးကလွတ်စေခြင်းရင်ဂျော်ဒန်မှာဖမ်းဆီးထားတဲ့ဒီအသေးခံဘုံခွဲဖို့ကြိုးစားသူအမျိုးသမီးတယောက်ကိုပြန်လွှတ်ပေးရမယ်လို့ IS စစ်သွေးကြွတွေကတောင်းဆိုခဲ့တာဖြစ်ပါတယ်။စစ်သွေးကြွတွေကဂျပန်သတင်းတောက်ကိုတတ်ခဲ့ပုံရတဲ့အပေါ်မှာဂျပန်ဝန်ကြီးချုပ်နဲ့အတူ American, Britain, Australia ခေါင်းဆောင်တွေကလည်းပြစ်တင်ရှုံချခဲ့ကြပါတယ်။ဒီလုပ်ရဟာလူမဆန်တဲ့အကြမ်းဖက်ဆက်ဆုပ်ဖွဲ့လုပ်ရဖြစ်ပြီးတော့လူသက်သမားတွေကိုသူ့အနေနဲ့ဘယ်တော့မှခွင့်လွှတ်မှာမဟုတ်ဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားခဲ့ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးနိုင်ငံတကာရဲ့အထောက်ဆောင်ရွက်မှုတွေမှာဂျပန်နိုင်ငံကဆက်လက်ပူးပေါင်းပါဝင်သွားမှာဖြစ်ပြီးတော့အကြမ်းဖက်သမားတွေအနေနဲ့သူတို့အပြစ်တွေအတွက်ပြန်လည်ပေးဆက်ရမှာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောခဲ့ပါတယ်။အင်မတန်ရုံးမာတဲ့တပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကလည်းပြောကြားခဲ့ပါတယ်။ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘတ်ကတော့ IS အဖွဲ့ကိုလူသက်အဖွဲ့လို့ရည်ညွှန်းပြီးတော့နောက်ထပ်ဆက်ဆုပ်တဲ့လုပ်ရက်ကိုလှုပ်ခဲတာဖြစ်တယ်လို့ဖော်ပြပြောဆိုပါတယ်။ဝန်ကြီးချုပ်အက်ဘတ်နဲ့ဆွေးနွေးခဲ့တဲ့ဗြိတိန်ဝန်ကြီးချုပ်ဖီလစ်ဟာမန်ကလည်းအခုလိုခက်ခဲတဲ့အချိန်မျိုးမှာဂျပန်နဲ့တသားတည်းရပ်တည်နေပါတယ်လို့ကမ်ဘရာမြို့တော်မှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်ရှင်။
ဆီးရီးယားနိုင်ငံမှာတော့လက်နက်ချီကြမြင့်နဲ့တိုက်ခိုက်မှုတွေနောက်ပိုင်းခတ်တပ်ဖွဲ့ဝင်တွေနဲ့မဟာမိတ်လေးချောင်းအဖွဲ့တွေကနေဆက်မှာရှိတဲ့အဓိကမြို့တော်ခိုပန်းနီကိုအစ္စလာမ်အစိုးရအဖွဲ့တွေရဲ့လက်ထက်ကနေပြန်သိမ်းပိုက်နိုင်ခဲ့ပါတယ်။အစ္စလာမ်အစိုးရတွေကိုချေမှုန်းတဲ့တိုက်ပွဲမှာဒီခိုပန်းနီမြို့ဟာမဟာဗျူဟာမြောက်အရေးကြီးဆုံးဒေသဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ်။ခိုပန်းနီမြို့ကနေသူတို့တပ်ဖွဲ့တွေဆုတ်ခွာစီးတဲ့အဓိကအချက်တစ်ချက်ကအမေရိကန်ဥဆောင်တဲ့ညွန်မောင်းအဖွဲ့ဖြစ်တယ်လို့စနေနေ့ကထုတ်ပြန်တဲ့ဗီဒီယိုထဲမှာအစ္စလာမ်အစိုးရတပ်ဖွဲ့ဝင်တွေလို့အမည်တပ်ပြောဆိုတဲ့လူမျိုးကဝန်ခံပြောဆိုသွားခဲ့ပါတယ်။ဒါပေမဲ့တိုက်ပွဲတွေကြောင့်ချွတ်ချုံကျနေတဲ့ကိုပန်နီနဲ့အနာဂါမြို့တွေကိုပြန်ပြီးတိုက်ခိုက်မယ်လို့အစိုးရအစ္စလာမ်တပ်ဖွဲ့တွေကကြေပေးပြောဆိုသွားခဲ့ပါတယ်
။အစ္စလာမ်အစိုးရတွေကိုနှိမ်နင်းနိုင်ဖို့အတွက်ကအချိန်ယူရလိမ့်မယ်လို့အီဂျစ်သမ္မတအဗ်ဒယ်ဖာတာ LCC ကပြောကြားလိုက်ပါတယ်။အီဂျစ်နိုင်ငံအတွက်အင်မတန်အရေးပါတဲ့ဆန္ဒရေးကျွန်းဆွယ်ကဒီလုံခြုံရေးတပ်တွေအပေါ်ဇက်တိုက်တိုက်ခိုက်မှုတွေရှိခဲ့ပြီးတဲ့နောက်မှာအီဂျစ်မှာလုံခြုံရေးတိုးမြင့်ထားချိန်မှာပဲသမ္မတကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။နိုင်ငံမှာရှေ့ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကိုသမ္မတ LCC ကစနေနေ့တုန်းကရုပ်မြင်သံကြားပေါ်ကနေပြီးတော့ပြောကြားခဲ့ပါတယ်။အီဂျစ်မှာအကြမ်းဖက်မှုကိုဒီအတိုင်းပစ်ထားလိုက်မှာမဟုတ်သလိုဆန္ဒရေးဒေသကိုလည်းဘယ်တော့မှလက်လွတ်ခံမှာမဟုတ်ဘူးလို့သူကဆိုခဲ့ပါတယ်။ ကြာသပတေးနေ့တုန်းကဒီစနိုင်းကျွန်းစော်ဇွဲပေါ်မှာရှိတဲ့လုံခြုံရေးတာဝန်ရှိသူ30ထက်မနည်းသေဆုံးခဲ့ရမှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့အီဂျစ်မှာရှိနေတဲ့ IS စစ်သွေးကြွားတို့ရဲ့အပေါင်းအပါအဖွဲ့ကပြောကြားခဲ့ပါတယ်။အစ္စလာမ်ဝါဒီလိုလာတဲ့သမ္မတမိုဟာမက်မော်စီ2013ခုနှစ်မှာယာရုကနေဖြုတ်ချခံခဲ့ရပြီးတော့စစ်တပ်ကသူ့ကိုထိန်းသိမ်းခဲ့တဲ့ဒီ2013ခုနှစ်ကတည်းကစနိုင်းမှာအခြေစိုက်တဲ့အစ္စလာမ်အစွန်းရောက်တွေကရဲနဲ့စစ်သားတွေအပေါ်တိုက်ခိုက်တပ်ဖြတ်နေတာဖြစ်ပါရဲ့ရှင်
။အာဖရိကညီညွတ်ရေးဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကနေအနောက်အာဖရိကဒေသမှာဘိုကိုဟာရမ်သဘုံတပ်တွေကိုတိုက်ခိုက်ဖို့အတွက်အာဖရိကညီညွတ်ရေးအဖွဲ့ဘက်ကတပ်ဖွဲ့ဝင်ပေါင်း 9,500 ကိုလွှတ်ပေးဖို့ကမ်းလှမ်းလိုက်ပါတယ်။အကြမ်းဖက်ဘိုကိုဟာရမ်သဘုံတပ်တွေကိုရင်ဆိုင်တိုက်ခိုက်ဖို့နိုင်ငံပေါင်းစုံပါတဲ့တပ်ဖွဲ့ထူထောင်ပြီးအာဖရိကညီညွတ်ရေးအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ချက်နဲ့ဘဲနီနိုင်ငံတွေကိုအပြည့်အဝကူညီသွားဖို့စမ်းသပ်ရှိတယ်လို့အဖွဲ့ဥက္ကဋ္ဌရောဘတ်မူဂန်ဘီကပြောဆိုပါတယ်။အီသီယိုးပီးယားနိုင်ငံမြို့တော်အဒစ်စ်အဘာဘာမှာကျင်းပနေတဲ့အာဖရိကညီညွတ်ရေးအဖွဲ့ခေါင်းဆောင်တွေရဲ့နှစ်ရက်ကြာအစည်းအဝေးနောက်ဆုံးနေ့စနေနေ့မှာအခုလိုသဘောတူညီချက်ရခဲ့တာဖြစ်ပါတယ်။အာဖရိကညီညွတ်ရေးအဖွဲ့အနေနဲ့ကုလသမဂ္ဂရဲ့သဘောတူညီချက်နဲ့အတူတပ်ဖွဲ့ထူထောင်ဖို့ရန်ပုံငွေရဖို့အတွက်လည်းကြိုးပမ်းနေကြတာဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့ကနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဟောင်ကောင်မှာဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြသူထောင်နေချီဒီကနေ့ဒီနေ့ကနေမှာလမ်းပေါ်ပြန်ထွက်လာပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်ကျွန်းမှာဒီမိုကရေစီစနစ်အပြည့်အဝကျင့်သုံးဖို့တပိတ်စခန်းဖွင့်တောင်းဆိုမှုတွေရပ်ဆိုင်းခဲ့ပြီးတဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းတည်းကဆိုရင်အခုလူလူဆန္ဒပြမှုဟာပထမဆုံးဖြစ်ပါတယ်။ဆန္ဒပြပွဲတွေကိုငြင်းငြင်းချမ်းချမ်းလှုပ်သွားမှာဖြစ်ပြီးတော့မြို့ရဲကအချက်အချာကြတဲ့နေရာတွေကိုပိတ်ဆို့ဆန္ဒပြတာမျိုးထပ်မလုပ်တော့ဘူးလို့ဆန္ဒပြပွဲကိုဦးဆောင်သူတွေကပြောပါတယ်။ပြီးခဲ့တဲ့ September လတုန်းကစတင်ခဲ့တဲ့ Occupy Central ဆိုတဲ့လှုပ်ရှားမှုတွေကဆန္ဒပြသူတွေဟာဟောင်ကောင်ကစီးပွားရေးရေးပါတဲ့ဒီနေရာတွေမှာပိတ်ဆို့စတဲ့ချဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြသူတွေတောင်းဆိုမှုတွေကိုအာဏာပိုင်တွေဘက်ကလိုက်လျောခြင်းမရှိတဲ့အပြင်တပိတ်စခန်းတွေကိုလည်းဒီဇင်ဘာလတုန်းကရှင်းလင်းခဲ့ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူး CY Leong ယာရုကနေဆင်းပေးဖို့နဲ့ဟောင်ကောင်မှာ2018ခုနှစ်ကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်အရွေးခံမဲ့သူတွေကိုတရုတ်ပြည်မှာဒီအစိုးရကစီးစစ်တာမျိုးမလုပ်ဖို့အတွက်ဆန္ဒပြသူတွေကတောင်းဆိုနေကြတာဖြစ်ပါတယ်ရှင
်။စနေနေ့ကစပိန်နိုင်ငံမြို့တော်မက်ဒရစ်မှာတောင်းနေချီတဲ့ပြည်သူလူထုကအစ်စ်ဖွဲ့စည်းလိုက်တဲ့ဖိုဒဲမော့ရှ်ပါတီကိုထောက်ခံတဲ့အနေနဲ့မြို့ရလန်းတွေပေါ်မှာလှည့်ပြီးဆန္ဒပြခဲ့ကြပါတယ်။အစိုးရအသုံးချိန်လူငွေလျှော့ချရေးစီးပွားရေးမူဝါဒကိုဆန့်ကျင်တဲ့ဖိုဒဲမော့ရှ်ပါတီကိုဂရိနိုင်ငံအာနာယပါတီနဲ့ဆိုင်ရီဇာနဲ့နှိုင်းယှဉ်ပြောဆိုနေကြတာလည်းဖြစ်ပါတယ်။ဆန္ဒပြလူအုပ်ကြီးကမက်ဒရစ်မြို့ရရင်းမြစ်မှာဟုတ်တယ်အပြောင်းလဲကိုတို့လုံနိုင်တယ်လို့အထိပ္ပယ်ရတဲ့အော်ဟစ်ကြွေးကြော်တဲ့အနေနဲ့ကြွေးကြော်ခဲ့ကြပါတယ်။ပြောင်းလဲရမယ့်အချိန်ကအခုချက်ချင်းဖြစ်တယ်လို့အထိပ္ပယ်ပေါ်တဲ့အလံတွေစိုက်မှုတွေကိုလည်းဝှေ့ရန်ဆန္ဒပြကြပါလေ။တို့အပြောင်းလဲလုပ်နိုင်တယ်လို့အထိပ္ပယ်ရတဲ့ပိုဒမော့ရှ်ပါတီဟာပြီးခဲ့တဲ့နှစ်ကမှပေါ်ပေါက်လာခဲ့ပေမဲ့စပိန်ရဲ့သမယိုးကြနှစ်ပါတီစနစ်အခြေအနေကိုမေလကစရင်းရင်လာစီပြီးဥရောပပါလီမန်ရွေးကောက်ပွဲမှာ၅နေရာနဲ့နိုင်ရပြီးတဲ့နောက်ပြည်သူတွေကိုအားအားသင့်စေခဲ့တာလည်းဖြစ်ပါလေ။ဒီနှစ်နှောင်းပိုင်းကျင်းပမယ်ထွေထွေရွေးကောက်ပွဲမှာပိုဒမော့ရှ်ပါတီကထိပ်တန်းကနေရာရနိုင်လို့ပဲဆန္ဒပေးပွဲအကျိုးစစ်တမ်းတွေကညွှန်ပြထားတာလည်းဖြစ်ပါတယ်။အသက်36နှစ်အရွယ်နိုင်ငံရေးပါမောက်ခပက်ပလိုအက်ဂလီရှွတ်ခေါင်းဆောင်တဲ့ပိုဒမော့ရှ်ပါတီဟာစနေနေ့ကဂရိရွေးကောက်ပွဲမှာအနိုင်ရသွားတဲ့ဆိုင်ရီဇာပါတီနဲ့နှိုင်းယှဉ်မှုရည်ရွယ်ထားတာလည်းဖြစ်ပါတယ်
။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတာနဲ့အတူယူကရိန်းအစိုးရနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကြားမှာငြင်းငြင်းရေးဆွေးနွေးမှုဟာရှေ့ဆက်မတိုးနိုင်ဖြစ်နေပါတယ်။Belarus နိုင်ငံ Minsk မြို့တော်မှာစနေနေ့တုန်းကလုပ်ခဲ့တဲ့ဆွေးနွေးပွဲကိုနိုင်ပိုင်းအကြံမှာပဲရပ်ဆိုင်းခဲ့ရပါတယ်။အပြစ်ခတ်ရစဲရေးကိုအကောင့်ထည့်ဖော်ဖို့နဲ့လက်နက်ကြီးတွေရုပ်သိမ်းရေးကိစ္စဆွေးနွေးဖို့ပြင်ဆင်ထားတဲ့ဆွေးနွေးပွဲစီကိုတပုံတွေထိန်းချုပ်ထားတဲ့ Ukraine ဒေသကကိုယ်စားလှယ်တွေရောက်မလာဘူးလို့ငြိမ်းချမ်းရေးဆွေးနွေးပွဲကိုစီစဉ်တဲ့သုံးပွင့်ဆိုင်အဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီအဖွဲ့မှာ Russia, Ukraine နဲ့ဥရောပငြိမ်းချမ်းရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE တို့ပါဝင်ပါတယ်။အမုံပွားတဲ့လောရက်တွေရပ်ဖို့အတွက်အရင်သဘောတူထားတဲ့ကိစ္စတွေကိုပြန်သွားကျင်တယ်လို့တဘုံတွေဘက်ကဆိုခဲ့တယ်လို့ကြေညာချက်ထဲမှာလည်းဖော်ပြပါတယ်။စက်တင်ဘာလတုန်းကရရှိထားတဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုအကြိမ်ကြိမ်ချိုးဖောက်ခဲ့ကြပြီးပြီးခဲ့တဲ့သတင်းပတ်တုန်းကတော့တဘုံတွေကသူတို့ပိုင်နက်ကိုတိုးချဲ့ဖို့ထိုးစစ်ဆင်တိုက်ခိုက်မှုတွေစတင်မယ်လို့ကြေညာခဲ့ပါတယ်ရှင်။
တဲ့ရောက်တဲ့နေ့ကိုမဆွမြတ်မွန်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါရှင်အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ရန်ကုန်မြို့မှာအစိုးရကိုယ်စားလှယ်တွေနဲ့အမျိုးသားပညာရေးဥပဒေကိုဆန့်ကျင်ကြတဲ့ကျောင်းသားကိုယ်စားလှယ်တွေရဲ့ဆွေးနွေးမှုတွေအတွင်းအစည်းအဝေးအကြုံမူသဘောတူညီချက်ကိုယ်ချက်ကိုစတင်ဆွေးနွေးတာမှာတမကဆိုတဲ့ဝေါ်ဟာရကြောင့်အငင်းပွားပွဲဖြစ်ခဲ့ပြီးတမကပါတဲ့နံပါတ်5အချက်ကိုကြော်ပြီးတော့ဆွေးနွေးနေစေဖြစ်တယ်လို့ဆိုပါတယ်ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်အမျိုးသားပညာရေးဥပဒေကိုစတင်ကန့်ကွက်ပြီးခရီးရှည်ချီတဲ့သတိမှမှုတွေဖြစ်လာခဲ့ရတဲ့ကျောင်းသားတွေနဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့အစိုးရကိုယ်စားလှယ်တွေကြားဖေဖော်ဝါရီလ1ရက်နေ့ဆွေးနွေးပွဲမှာတော့ကျိုးတင်သဘောတူညီချက်၉ချက်ကိုစတင်ဆွေးနွေးခဲ့ပါတယ်အဲ့ဒီအချက်တွေကတော့ဆွေးနွေးပွဲတစ်ချိန်ပြီးရင်သဘောတူညီချက်ထုတ်ပြန်ပေးဖို့ဆွေးနွေးပွဲအကြောင်းအရာတွေကိုပြည်သူလူထုကိုသတိထုတ်ပြန်ခွင့်ရှိဖို့ဆွေးနွေးပွဲတွေအတွင်းမှာတန်းတူအခွင့်အရေးရဖို့အဲ့ဒီပထမအဦးဆုံးအချက်၃ချက်ကိုတော့နှစ်ဖက်လက်ခံခဲ့ပါတယ်သဘောတူညီမှုကကျောင်းသားကိုယ်စားလှယ်တွေရဲ့သဘောတူညီမှုကိုအခြေခံဖို့ဆိုတဲ့နံပါတ်၄အချက်ကိုတော့သကလုံးပြောင်းပြီးတော့သဘောတူခဲ့ကြပါတယ်အစိုးရဘက်ကသဘောမတူနိုင်တဲ့အချက်ကတော့နံပါတ်၅အချက်ဖြစ်ပြီးလက်ရှိဖွဲ့စည်းထားတဲ့ကျောင်းသားဆရာသမဂ္ဂတွေကိုလေးစားစွာအတိအမှတ်ပြုဖို့ဆိုတဲ့အချက်ဟာအငင်းပွားပွဲဖြစ်လာကြောင်းဘက္ကတခေါင်းဆောင်ကိုတီဟဝင်းတင်ကဆိုပါတယ
်သူတို့ကလည်းအခက်အခဲပြင်နေတာဒါသမဂ္ဂဆိုတဲ့အတုံးတုံးပေါ့နော်ကျောင်းသားသမဂ္ဂပဲဖြစ်ဖြစ်ဆရာသမဂ္ဂပဲဖြစ်ဖြစ်အဲ့လိုအနေနဲ့သမဂ္ဂဆိုတဲ့အတုံးတုံးအစိုးရအနေနဲ့က stress ဖြစ်နေတာကိုတွေ့ရတယ်ကျွန်တော်တို့အနေနဲ့ကလည်းအစိုးရကတည်းကဒါတမကဆိုတဲ့ဥစ္စာကကျွန်တော်တမိုင်းအစဉ်လာရှိခဲ့တဲ့နောက်အခုဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့ဘလူးနီးနေမှာပေါ့နော်အဖြေကအတွန်းအတွက်မခံနိုင်ဘူးဒီတမကနာမည်ရောပဲသုံးနေတယ်စေစာတခုကအစိုးရအနေနဲ့ယူသားတယ်ဒီမိုကရေစီကိုတွားတယ်ဆိုလို့ရှိရင်ဒါတမကအရာအကုန်လုံးကရှိနေရမှာတမကရဲ့ဖြစ်တည်မှုကိုတတ်လို့မရဘူးတမကရဲ့ဖြစ်တည်မှုကိုတတ်တယ်တမကရဲ့နာမည်ကိုသူလက်မခံနိုင်ဘူးဆိုလို့ရှိရင်ဒီအစိုးရကဘလူးအစိုးရလဲဆိုတာသူတိရုပ်တကံသူပေါ်ထုတ်ကြတယ်လို့ကျွန်တော်တို့မြင်တယ်ဗ
ျလက်မခံနိုင်တဲ့အချက်နံပါတ်5အချက်ကိုကြော်ပြီးနံပါတ်6ချက်ဖြစ်တဲ့ပညာရေးဥပဒေတွေနည်းဥပဒေတွေရေးဆွဲတိုင်းမှာကျောင်းသားဆရာဆရာမတွေနဲ့ရေးဆွဲရမယ်ဆိုတာကိုတော့ဆက်လက်ဆွေးနွေးနေဆဲဖြစ်ပါတယ်နံပါတ်9အချက်ကတော့ဒီမိုကရေစီကျောင်းသားတပိတ်မှာပါဝင်တဲ့သူမှန်သမျှကိုတပိတ်နဲ့ပတ်သက်လို့အရေးမြူရဆိုတာဖြစ်ပါတယ်နောက်တစ်ချက်ကတော့ကျောင်းသားတွေကျင့်တတ်တဲ့ပညာရေးဥပဒေနည်းဥပဒေဆက်ဆက်ဥပဒေတွေကိုရက်30အတွင်းဆွေးနွေးရရှိဖို့နဲ့နောက်ဆုံးအချက်ကတော့လွတ်တော်ကအတီးပြူရမှာကျောင်းသားတွေလိုလားချက်နဲ့ကန့်ညီရမယ်လို့ဆိုထားပါတယ်။တစ်ဖက်ကကျောင်းသားတွေဆွေးနွေးမှုလုပ်နေစဉ်မှာခရီးရှည်ချီတက်နေတဲ့တပိတ်စစ်ကြောင်းကတော့ကျောင်းသားတွေအနေနဲ့ညအိတ်တဲခိုလို့မရအောင်၆နဲ့ရေနံကျောင်းကြားကဘုန်းကြီးကျောင်းမှန်သမျှကိုဖိအားပေးနေတဲ့အတွက်ရေနံကျောင်းမြို့ကိုကားတွေနဲ့ရှေ့ပြောင်းခဲ့ရကြောင်းတပိတ်စစ်ကြောင်းကခေါင်းဆောင်တူဖြစ်တဲ့ကိုတီဟဝင်းတင်ကဆိုပါတယ်
။စမ်းထောက်ပြင်ဘုန်းကြီးကကျွန်တော်တဲအမှားရယ်ကမထူရတယ်တတိယအတိုင်းပဲကျွန်တော်တို့ဒီနေ့တရားကသွန်းနေဘက်စတင်နေရဖြစ်တဲ့အတွက်တပိတ်ကိုဖြစ်တာရနာပြီနဲ့ဆိုပြီးတော့ကျွန်တော်ရနာပြီပဲရနာပြီတော့သူတို့အနေနဲ့ကဒီဖုန်းเจ้าမှာနေခွင့်မရအောင်ဆိုပြီးတော့ဖုန်းကြီးကိုဖိအားပေးတယ်ဖိအားပေးတော့ဖုန်းကြီးအနေနဲ့ရောကျွန်တော်တို့အနေနဲ့ရတယ်လူလာသားတွေလည်းထိခိုက်မှာဆိုလို့ရောကျွန်တော်တခြားเจ้าအောင်တောင်းတယ်အဲ့တော့ဝိုက်မှာဒီမှာတောင်းနေပုံတော့ဖိအားပေးတယ်ဖိအားပေးတော့ဒါမဲ့သူတို့ရဲ့ဒီမယိုးသားတဲ့ပုံပြန်မှုတွေသွန်းနေဘက်တစ်ဖက်ဖိနှိပ်မှုတစ်ဖက်လုပ်နေရတဲ့ကိစ္စတွေကျွန်တော်တို့ပေါ်တော့ဘူးလဲတူတယ်အတွက်ကျွန်တော်ကတိလည်းမဖြတ်ခင်တဲ့အတွက်ရေနံကျောင်းကိုကျွန်တော်ကားတုံးပြီးတော့ရအောင်သွားပြီးတော့ပြင်ဆင်ဆင်းနေဆော့ဖြစ်ရမှာ
ရေနံကျောင်းမြို့မှာတော့လူလူတွေကရုတ်တရက်ရောက်လာတဲ့ចောင်းသားတွေကိုတစ်မြို့လုံးနှိပါကြိုဆိုခဲ့တယ်လို့ចောင်းသားတွေကလည်းသူတို့ရဲ့အနေထားတွေကိုသတင်းစာရှင်းလင်းပွဲလုပ်ရင်းလူလူတွေကိုဟောပြောပွဲလုပ်ခဲ့ပါတယ
်ဆိုရရဲ့လိန်ညာလက်ခံမှုလည်းခံမှာမဟုတ်ဘူးအဲဆိုဆွန်းနေသေးသဘောကောင်းသဘွဲဝိုင်းကိုခေါ်ပြီးလက်နက်ချခိုင်းတဲ့လုပ်ကိုလည်းဘယ်တော့မှကျွန်တော်တို့လက်ခံမှာမဟုတ်ဘူးចောင်းသားကိုမနက်တည်းကရိုးရိုးသားသားဆက်ဆံနေမယ်ဆိုလို့ရှိရင် 1988 မှာကျောင်းသားရဲ့သွေးကြောင်ဆင်းကြမလို့ဘူး။ဟုတ်ပါရဲ့။ကျောင်းသားနဲ့ပြည်သူတော်မကဘူး။တန်ဃာတော်တွေဟော2005ဆွေးဝါးရုံတော်လိုင်းမှာတက်ခဲ့တာဒီစစ်ဆိုးရပဲ။ဟုတ်ပါရဲ့။
ဘကတာဥက္ကဋ္ဌကိုကျော်ကိုကိုကလူလူတွေကိုရှင်းပြနေတာပါ။ကျောင်းသားတွေဟာအမျိုးသားပညာရေးဥပဒေကိုနိုဝင်ဘာလကနေစတင်တပိတ်မှောက်ခဲ့ပြီးရက်ပေါင်း60အတွင်းတရားဝင်ဆွေးနွေးဖို့ကမ်းလှမ်းခဲ့တာပါ။ဆွေးနွေးမှုတွေဖြစ်မလာတဲ့အတွက်မန္တလေးမြို့ကနေရန်ကုန်မြို့ကိုခရီးရှည်ချီတက်ပြီးဆန္ဒပြခဲ့ကြပါတယ်။ဒီအတွက်ရခိုင်ပြည်နယ်မန္တလေးတိုင်းတနင်္သာရီတိုင်းမကွေးတိုင်းအေရဝတီတိုင်းရန်ကုန်တိုင်းစတဲ့တိုင်းနယ်ပြည်နယ်အသီးသီးကကျောင်းသားတွေကလည်းအမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘိမ့်မှောက်ခဲ့ကြပါတယ်။ဒီအတွက်ကျောင်းသားတွေတောင်းဆိုတဲ့အစိုးရလွှတ်တော် NNER ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီ၄ဖွဲ့ဆိုင်တွေ့ဆုံဆွေးနွေးဖို့အခြေအနေတွေဖြစ်လာရပါတယ်ရှင်
။မအေးအေးမာရဲ့သတင်းပေးပို့ချက်ပါရှင်။ ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မရေကျွန်းကနေမြန်မာနိုင်ငံကိုကန့်လန့်ဖြတ်ပြီးတော့တရုတ်ပြည်ဘက်ကိုတင်ပို့တဲ့ရေနံပိုက်လိုင်းကိုတော့ပြီးခဲ့တဲ့တောက်ကြနေတော့ကအခမ်းအနားနဲ့ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။တနစ်ကိုရေနံတန်းချိန်တန်း20ကျော်တင်ပို့မဲ့ဒီရေနံပိုက်လိုင်းစီမံကိန်းကြောင့်ဒေသခံတွေအတွက်အလို့အကန်တွေဘလောက်ဖန်တီးပေးနိုင်ခဲ့တယ်လဲဆိုတာနဲ့ဒေသရင်းစီးပွားရေးဖွံ့ဖြိုးမှုအတွက်ဘလောက်အထောက်အကူဖြစ်တယ်လဲဆိုတာကိုလည်းကြည့်ကြရအောင်ပါရှင်။မြမအနောက်ဖက်ကံယူရန်ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မရေကျွန်းကနေမြန်မာနိုင်ငံအလဲပိုင်းတကြောကိုဖြတ်ပြီးတရုတ်ပြည်ကိုဓာတ်ရိုက်သွေးတန်းထားတဲ့ရေနံပိုက်လိုင်းကြီးကိုတော့တောက်ကြနေကတရားဝင်ဖွင့်လှစ်လိုက်ပါပြီ။မိုင်900နီးပါးရှိတဲ့ဒီရေနံပိုက်လိုင်းကြီးကရခိုင်ပြည်နယ်မဒေးကျွန်းကစပြီးမန္တလေးလာရှိမူဆယ်ရွှေလီကိုဖြတ်တရုတ်ပြည်ကူမင်းကိုဓာတ်ရိုက်တင်ပို့နေပါပြီ။တနစ်ကိုရေနံစိမ့်တန်ချိန်22တန်းလောက်အထိတင်ပို့ဖို့လည်းရည်ရွယ်ထားပါတယ်။တောက်ကြနေတော့ကမဒေးကျွန်းမှာရေနံပိုက်လိုင်းအောင်ပွဲဖွင့်ပွဲကျင်းပတာမှာတော့မြန်မာအစိုးရစွမ်းအင်ဝင်ကြီးဦးဇေယျအောင်နဲ့ပြည်ထောင်စုဝင်ကြီးတွေရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးမောင်မောင်အောင်ကြောက်ဖြူမြို့နယ်လွှတ်တော်အမတ်တွေနဲ့မြန်မာဆိုင်ရာတရုတ်တန်အမတ်ယင်ဟော်လန်တရုတ်အမျိုးသားရေနံကော်ပိုရေးရှင်းအထွေထွေမန်နေဂျာလီယောင်ယုံယောင်းတို့တက်ရောက်ခဲ့ကြပါတယ်။ဖွင့်ပွဲမှာရေနံစိမ့်တင်ပို့မှုဟာတရုတ်ရောမြန်မာပါဝေးမျှသုံးဆွဲဖို့ဖြစ်ပြီးဒီစီမံကိန်းကြောင့်မြန်မာနိုင်ငံတွင်းကဒေသခံတွေအတွက်အလို့အကံတွေဖန်တီးပေးမှာဖြစ်တယ်လို့လူမှုစီးပွားဖွံ့ဖြိုးမှုတွေကိုလည်းခန်းစားရမှာဖြစ်တယ်လို့ပြည်ထောင်စုစွမ်းအင်ဝင်ကြီးဦးဇေယျအောင်ကပြောခဲ့တာပါဖွံ့ဖွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ပြည်သူ့လွှတ်တော်အမတ်ဦးပါရှင်ကတော့ဒေသခံတွေအတွက်အနာဂတ်အလို့အကံခွင်လန်းသေးကြအောင်လုပ်ပေးဖို့တော့လိုတယ်လို့ပြောဆိုလိုက်ပါတယ
်ရာသီတွေကိုဖွံ့ဖြိုးလုပ်ငန်းတွေလုပ်ပေးတာပေါ့ဗျာဒါပေမဲ့သူတို့မူလကလောက်ကင်နေခဲ့တဲ့လုပ်ငန်းကိုနောင်တက်မွေးဝမ်းကြောင်းလုပ်ငန်းတစ်ခုအနေနဲ့ပြုဆောင်ပေးဖို့အစီအစဉ်တော့ကျွန်တော်ဘာမှမတွေ့ရဘူးသူတို့ဒီနေရာမှာအလုပ်ရရဲ့ဆိုတော့လေလေဘာအဆင့် hard labor အလုပ်ကြမ်းတစ်ပတ်အဆင့်ပဲရပါတယ်အတွေ့အကြုံကမပြောင်းလဲဘူးမတိခိုက်ဘူးလို့ပြောမယ်ကျွန်တော်မျက်စိမှာထိခိုက်တယ်လို့မြင်ရပါတယ်ဒီလုပ်ငန်းအစ်တလုပ်လိုက်တဲ့အတွက်ကြောင့်မူလလုပ်ငန်းကြီးပြည့်စုံသွားတာပဲပြောင်းလဲသွားတာပဲဒီပေါ်မှာပင်လို့အစီအစဉ်နဲ့ကူညီပေးမယ်ဆိုတဲ့ဟာလေဒေသခံတွေအတွက်စနစ်တကျမရှိသေးဘူးဗျာသူတို့လုပ်ပေးခြင်းနဲ့ဆိုရဲဌာနတော့ပေါ်ပြောတာရှိတယ်ကျွန်တော်နိုင်ငံတွဲလေတဲမှုထူထောင်မှုလုပ်ငန်းလုပ်ရမှာပေါ့ဗျာလုပ်တဲ့အခါပွင့်ပွင့်လင်းလင်းကျွန်တော်တို့ကသိကျင်တယ်ပွင့်ပွင့်လင်းလင်းပြောကျင်တယ်ကျွန်တော်ဒါဒီလောက်ထားတယ်ဗျာအကြည့်ကြအဲ့လိုလာကြည့်ကြလို့ခေါ်တဲ့အဖြစ်မျိုးနဲ့တော့ကျွန်တော်မကျင်တတ်ဘူးသိဘဝင်မကြလာဘူးပေါ့
ဒီရေနံပိုင်လိုင်းနဲ့ပတ်သက်ပြီးသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေကိုလည်းစိုးရိမ်မှုတွေကတော့ရှိနေသေးပါဒီပိုက်လိုင်းကိုအကောင့်ထည့်ဖို့တဲ့တရုတ်နိုင်ငံပိုင်တရုတ်မျိုးသားစွမ်းအင်ကော်ပိုရေးရှင်း CNPC ရဲ့အထွေထွေမန်နေဂျာလီယောင်ယောင်ယောင်ကတော့ဒီပိုက်လိုင်းစီမံကိန်းကကော်ပိုရေးရှင်းအတွက်အခက်အခဲဆုံးလုပ်ငန်းကြီးတစ်ခုဖြစ်တယ်လို့ဖွင့်ပွဲနေ့မှာအခုလိုပြောသွားပါတယ
်။ဆိုတော့我们中国石油建设的若干管道里面难度最大。
စီမံကိန်းကြီးကတော့တရုတ်မျိုးသားရေနံကော်ပိုရေးရှင်းကအကောင့်ထည့်ဖို့ခဲ့တဲ့လုပ်ငန်းတွေထဲမှာအခက်အခဲဆုံးစီမံကိန်းဖြစ်ပါတယ်။ဒီစီမံကိန်းရဲ့ဆောက်လုပ်ရေးလုပ်ငန်းစဉ်တွေကိုပြုစုပြီးပိုက်လိုင်းတည်ဆောက်ရေးပြဋ္ဌာန်းဆောင်ထဲမှာတောင်ထည့်သွင်းသေးပါတယ်။ဒီပိုက်လိုင်းကြီးကိုပေ280လောက်အနက်ကနေဖြတ်တန်းပြီးတောင်တန်းပေါင်းများစွာကိုဖြတ်ပြီးကျွန်တော်တို့တည်ဆောက်ခဲ့တာပါလို့တရုတ်အမျိုးသားရေနံကော်ပိုရေးရှင်းရဲ့အထွေထွေမန်နေဂျာကပြောဆိုခဲ့တာဖြစ်ပါတယ်။ဒီရေနံပိုက်လိုင်းစီမံကိန်းရဲ့ပိုင်ဆိုင်မှု 50.9% ခန့်နှုန်းကိုတရုတ်အမျိုးသားရေနံကုမ္ပဏီကရယူထားပြီးမြန်မာအစိုးရစွမ်းအင်ဝန်ကြီးဌာနက 49.1% ရာခိုင်နှုန်းပိုင်ဆိုင်ပါတယ်။တရုတ်အစိုးရပိုင်တရုတ်အမျိုးသားရေနံကော်ပိုရေးရှင်းကပဲတိစောက်ခဲ့တဲ့ကြောက်ဖြူကနေတရုတ်နိုင်ငံစီကိုတင်ပို့တဲ့သဘာဝဓာတ်ငွေပိုက်လိုင်းကိုတော့2013ခုနှစ်ဇူလိုင်လကစတင်ပို့လွှတ်နေတာဖြစ်ပါတယ်။ဒီသဘာဝဓာတ်ငွေပိုက်လိုင်းစီမံကိန်းမှာတော့တရုတ်မြန်မာတောင်ကိုရီးယားအိန္ဒိယတို့ကရှယ်ယာပိုင်ဆိုင်ကြတာဖြစ်ပါတယ်။2013ခုနှစ်ကနေအခု2015ခုနှစ်ဇန်နဝါရီလအထိဒီကြောက်ဖြူကနေတရုတ်နိုင်ငံကိုဓာတ်ရိုက်တင်ပို့နေတဲ့သဘာဝဓာတ်ငွေကုဘမီတာတန်4000နီးပါးရှိခဲ့ပြီးမြန်မာနိုင်ငံအတွက်တော့ကုဘမီတာ148တန်ပေးထားပြီးဖြစ်တယ်လို့လည်းတရုတ်အစိုးရရဲ့စီးရင်စရာတွေမှာဖော်ပြထားပါတယ်ရှင်VOA ရဲ့တင်းင်းကနေနဲ့ညနေခင်းတင်းင်းကိုနှာစင်နေကြရတာဖြစ်ပါတယ်ရှင်။အခုကတော့နိုင်ငံတကာသတင်းဆောင်မတွေကိုထုတ်လွှင့်ပေးမှာပါ။အိန္ဒိယမှာအတိုးနှုန်းတွေလျှော့ချလိုက်တာကြောင့်စီးပွားရေးအားကောင်းလာဖို့မျှော်လင့်ချက်တွေရှိလာနေပါတယ်။အိန္ဒိယနိုင်ငံဟာနှစ်နှစ်အတွင်းမှာစီးပွားရေးတိုးတက်မှုအမြန်ဆုံးနိုင်ငံဖြစ်လာလိမ့်မယ်လို့ကမ္ဘာ့ဘဏ်ရဲ့ဇန်နဝါရီလဒုတိယပတ်ထုတ်တဲ့အစည်းအဝေးခန်းစာမှာလည်းခန့်မှန်းထားတာပါ။ဒီအကြောင်းကိုတော့ New Delhi ကနေ Angela Pasricha သတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပေးမှာပါ။
လောလောဆယ်ကာလတွေအတွင်းစားတောက်ကုန်စည်နဲ့လောင်စာစီစည်တွေကျဆင်းလာခဲ့တာကြောင့်ငွေကြေးဖောင်းပွမှုကိုတိတိတသားရော့ချလာစေတဲ့အတွက်ဗန်အတိုးနှုန်းတွေကို25ရာခိုင်နှုန်းဖြစ်တဲ့ 0.95 ရာခိုင်နှုန်းအထိရှော့ချလိုက်တယ်လို့ဗဟိုဘဏ်ကကြာရာပရင်းတွေကကြေညာပါရယ်။ဂျာဟာတနစ်ခွဲကာလအတွင်းပထမဆုံးအတိုးနှုန်းတွေချပေးလိုက်တာလည်းဖြစ်ပါရယ်။ငွေကြေးဖောင်းပွမှုတွေတစ်ချိန်ထိုးတက်ခဲ့တာကြောင့်ဗဟိုဘဏ်ကလည်းအတိုးနှုန်းတွေတိုးပေးခဲ့တာပါ။ဒါကြောင့်လဲငွေကြေးရင်းနှီးမြှုပ်နှံမှုနဲ့ငွေကြေးလက်ပတ်မှုတွေနှေးကွေသွားစေခဲ့ရပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့တစ်နှစ်အတွင်းငွေကြေးဖောင်းပွမှု100ရာခိုင်နှုန်းထိရောက်ခဲ့ပြီးခုချိန်မှာတော့600ရာခိုင်နှုန်းထိကျသွားပါတယ်။ဘန်တိုနှုန်းတွေလျှော့ချလိုက်ခြင်းဖြင့်ငွေကြေးရင်းနှီးမြှုပ်နှံမှုတွေတိုးလာစေပြီးစီးပွားရေးတွေပြန်လည်ဖွံ့ဖြိုးတိုးတက်လာစေမယ်လို့ဘဏ္ဍာရေးရာထူးဝန်ကြီးဂျနတ်စင်ဟာကပြောလိုက်ပါတယ်။
You know, the fact that the rate cuts have happened at this time when economic momentum is picking up. CY Kenkari,
Yawlar Echenye. Now, we have been able to get the price of the price of the price. CY Sisimu Lanyangle, Piongdwari, Lujano Timare. Daga, Piongle, Pisi, Echeba.
နှစ်ပေါင်း20ကျော်အတွင်းတိုးတက်မှုအနည်းဆုံးရောက်နေတဲ့အိန္ဒိယနိုင်ငံရဲ့စီးပွားရေးကိုပြန်ပြီးအားကောင်းလာအောင်လှုပ်ဆောင်ပေးမယ်ဆိုတဲ့ကတိပေးပြောဆိုမှုတွေနဲ့ပြီးခဲ့တဲ့မေလအတွင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမွန်ဒီအာဏာရလာခဲ့တာပါလောလောဆယ်မှာမစ္စတာမိုဒီကကတိပေးခဲ့တဲ့ပြန်လည်တည်ဆောက်ရေးတော်ချက်တွေထဲကအတိုင်းအိန္ဒိယနိုင်ငံအတွင်းကစီးပွားရေးသမားတွေနဲ့ကမ္ဘာနိုင်ငံအရရက်ကယင်းနေမြုံနံသူတွေကိုဆွဲဆောင်ဖို့လှုပ်ဆောင်နေပါတယ်ကမ္ဘာပံကဒီတင်ပတ်ထဲမှာထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာတော့အိန္ဒိယနိုင်ငံဟာ2019မှာတရုတ်နိုင်ငံကိုတတိကလေးကျော်ဖြတ်ပြီးခုနှစ်ရာခိုင်နှုန်းအထိတိုးတက်လာလိမ့်မယ်လို့ခန့်မှန်းချပါရယ်။ဂျိုးနီစနစ်တွေဖြတ်ဖို့အတွက်80တိုးတဲ့အနေနဲ့အခြေခံအဆောက်အုံတည်ဆောက်ရေးတွေမှာပိုးပြီးရင်းနှီးမြှုပ်နှံဖို့နဲ့စီးပွားရေးအားကောင်းစေဖို့အထောက်အကူဖြစ်စေတဲ့တော့ချက်ဖြစ်တဲ့အစိုးရရဲ့ထိန်းချုပ်မှုတွေကိုဖယ်ရှားဖို့လိုတယ်လို့ကမ္ဘာပံကဖော်ပြချပါရယ်။မွန်ဘိုင်းမြို့က Crystal Rating Agency ကအကြီးအကဲတူဖြစ်တဲ့စီးပွားရေးပညာရှင် DK Johnson ကတော့အကောင်းမြင်ရမယ့်အချိန်တွေရောက်လာပြီလို့ဆိုပါရယ်
။ The government is trying to take care ofthe bottlenecks that
bureaucracy အုပ်ချုပ်ရေးရန်နိယကိုအားပေးတာပဲဖြစ်ဖြစ်လုပ်ငန်းတွေပိုထိရောက်ပြီးအဟန့်တားတွေကိုဖယ်ရှားနိုင်မယ့်နည်းပညာတွေရှာဖွေတာပဲဖြစ်ဖြစ်ကုန်ပစ္စည်းတစ်တေနဲ့ဝန်ဆောင်ခွင့်တွေတတ်မှတ်တာမျိုးပဲဖြစ်ဖြစ်အစိုးရကတော့စီးပွားရေးတိုးတက်ဖို့အတွက်ပိတ်ဆို့နေတဲ့အချက်တွေကိုဖယ်ရှားဖို့ကြိုးစားနေပါတယ်ဒါရင်မကဂျပန်လိုနိုင်ငံမျိုးကနေရင်းနှီးမြှုပ်နှံမှုတွေဝင်လာအောင်အစိုးရအနေနဲ့ကမ္ဘာနိုင်ငံတွေနဲ့ရှေ့တိုးချိတ်ဆက်ဆောင်ရွက်နေတာကိုတော့ပြောပြဖို့မလိုတော့ပါဘူးခြုံငုံပြောရရင်တော့ဘဟုဗန်ကပါဒီကိစ္စမှာဝင်ရောက်လာတဲ့အတွက်စီးပွားရေးတိုးတက်မဲ့အလားအလာတွေရှိတယ်လို့မျှော်လင့်နိုင်တာပေါ့ဗျာ
ကပရန်နန်ဈေးတွေထိုးကျသွားတာကလည်းအစိုးရရဲ့စီးပွားရေးအားကောင်းလာဖို့လမ်းကြောင်းပေါ်ရောက်ဖို့အရေးကြိုးပမ်းချက်တွေကိုအထောက်အကူဖြစ်စေပါတယ်ပြည်ပနိုင်ငံတွေကနေအတိတ်ကရေနံဝယ်ယူနေရတဲ့အိန္ဒိယနိုင်ငံဖို့ရေနံတင်သွင်းတဲ့စီကနေဒီနှစ်အတွင်းဒေါ်လာဘီလီယံ50တက်တာသွားလိမ့်မယ်လို့ဗဟုဗန်ကခန့်မှန်းပါတယ်ဖန်တိုနှုံးတွေပိုလျှော့ချလိုက်ရင်ငွေကြေးဖောင်းပွမှုတွေကိုငြိမ်အောင်ထိန်းထားနိုင်မှာဖြစ်တဲ့အတွက်အစိုးရရဲ့အပူဆောင်ပေးနေရတဲ့ငွေကြေးကိုလည်းထိန်းချုပ်နိုင်လိမ့်မယ်လို့ပဟိုဘဏ်ကကြိုတင်ခန့်မှန်းလိုက်ပါတယ်ရှင်
။နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့တရုတ်အစိုးရကိုတရားစွဲလိုက်တဲ့အကြောင်းပြောပြပေးမှာပါ။တရုတ်နိုင်ငံမှာဒေသခံအာဏာပိုင်အဖွဲ့တွေကလွဲမစွာကျူးလွန်နေတဲ့ကိစ္စတွေကိုထုတ်ဖော်ပြောဆိုဖို့နဲ့ကူညီပေးဖို့တောင်းဆိုနေကြတာတော့ကြားပါပြီ။ဒါပေမဲ့မကြာခင်တုန်းကတော့အမျိုးသမီးတစ်ယောက်ကနေအကူအညီပေးဖို့တောင်းမှအတနာခံတာမျိုးမဟုတ်ဘဲအစိုးရကိုတရားစွဲခဲ့တဲ့ဖြစ်ရပ်ကတော့တရုတ်နိုင်ငံမှာလမ်းကြောင်းတစ်တခုစတင်သွားနေပြီဆိုတဲ့သဘောဖြစ်ပါတယ်။ဟောင်ကောင်ကနေ VOA သတင်းတောက်ရှန်နွန်ဘန်းဆန်သတင်းပေးပို့ထားတာကိုဥဆံမိုးဝေပြောပြပေးမှာပါ
။ရန်စီခရိုင်တွင်းကကြီးလက်တိုးရွာမှာနေထိုင်သူရှီယာရွန်ဂျင်ဆိုသူကသူမကိုအတင်းအဓမ္မတားကျော်ဖြတ်ခဲ့မှုနဲ့တရုတ်အစိုးရကိုတရားစွဲဆိုလိုက်ပါတယ်။တရုတ်တရားရုံးကသူ့ရဲ့အမှုကိုဒီလာထဲမှာကြားနာစစ်ဆေးဖို့ညှင်းပယ်လိုက်ပြီးဒါဟာတရုတ်နိုင်ငံမှာအတင်းအဓမ္မတားကျော်ဖြတ်ခိုင်းမှုကိုဝင်ဖြတ်ချမှုနဲ့ပထမအဦးဆုံးကျင့်တရားစွဲဆိုတဲ့အမှုဖြစ်တယ်လို့လိလာတုံးသက်သူတွေကပြောကြပါတယ်။ရှုံချင်းဟာအမျိုးသမီးအရေးတက်ကြွလှုပ်ရှားသူတယောက်ဖြစ်ပါတယ်
actually that happens to a lot of women, rural women in China Xia was not the only case, but she was the first one to
fire a lot. Xia ရဲ့ဖြစ်ပျက်တစ်ခုတည်းတည်းမဟုတ်ပါဘူး။တရုတ်နိုင်ငံတွင်းကကြေးလက်ဒေသတွေကအမျိုးသမီးတွေမှာဓာမျိုးတွေကြုံရတာများပါပဲ။ဒါပေမဲ့သူကတော့အစိုးရပေါ်မှာရော်ကြေးပေးဖို့အတွက်တရားစွဲတောင်းဆိုတဲ့ပထမဆုံးအမျိုးသမီးပေါ့လေ။တကယ်တော့ဒါဟာတိတ်ကိုအရေးကြီးပါတယ်။တခြားအမျိုးသမီးတွေကိုလည်းအလားတူလှုပ်ဖို့အတွက်အားပေးရရောက်ပါတယ်။နောက်ပြီးတော့တရုတ်နိုင်ငံအစိုးရကိုအမျိုးသမီးတွေရဲ့အခွင့်အရေးနဲ့သူတို့ရဲ့ရွေးချယ်ပိုင်ခွင့်ကိုအကာအကွယ်ပေးဖို့အတွက်တောင်းဆိုရလဲရောက်ပါတယ
်။အတင်းအဓမ္မသတိတားတဲ့လုပ်ရဟာတရုတ်နိုင်ငံရဲ့ဥပဒေနဲ့မညီတဲ့အပြင်ဒီလိုခွဲစိတ်မှုပြုလုပ်ပြီးတဲ့နောက် ခါအောက်ပိုင်းနာကျင်တာမူးတာအန္တာစတဲ့အဖြစ်အပျက်တွေနဲ့တခြားကျန်းမာရေးပြဿနာတွေကြုံနေရတယ်လို့သူမကပြောပါတယ်။ရှီယာကသူမအပေါ်အတ္တမသတိတားဆီးမှုနဲ့မိသားစုစီမံကိန်းကော်မတီကိုတရားစွဲတာဖြစ်ပြီးကျန်းမာရေးကုန်ကျစရိတ်တွေခွဲစိတ်ခံရပြီးတဲ့နောက်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေအတွက်ရောကြီးပေးဖို့တောင်းဆိုပါတယ်။တရားရုံးကတော့သူမရဲ့ကျန်းမာရေးပြဿနာတွေဟာဒရီတားဆီးမှုနဲ့ဆက်နွယ်ပြီးတော့ဖြစ်တာမဟုတ်တဲ့အတွက်အမှုကိုလက်မခံတာဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းအစိုးရထံကိုအယူခံလျှောက်လွှာတွေအများအပြားရောက်ရှိလာတာကိုရှော့ချတဲ့အနေနဲ့တရုတ်အမျိုးသားပြည်သူ့လွှတ်တော်ကအုပ်ချုပ်ရေးဥပဒေကိုပြင်ဆင်လိုက်ပါတယ်။အဲဒါကပြည်သူတွေအနေနဲ့အစိုးရအပေါ်တရားစွဲဆိုခွင့်ပြုလိုက်တယ်လို့မျှော်လင့်ရပါတယ်။တရုတ်နိုင်ငံရဲ့ဥပဒေနဲ့ပတ်သက်ပြီးတော့နှစ်ပေါင်း20ကျော်စောင့်ကြည့်လေ့လာနေသူရှေ့နေစူဇန်ဖိုင်ဒါကတော့ရှီယာရဲ့အမှုကိုပယ်ချလိုက်ပေမဲ့တရုတ်နိုင်ငံရဲ့ဥပဒေစိုးမိုးမှုကိုပြောင်းလဲလာစေမယ့်နမိတ်ဖြစ်တယ်လို့ပြောပါတယ်
။ This is one little case, right? There are millions of cases or you know, hundreds of thousands of cases in the Chinese courts.
ဒီမှုကအသေးမွှားပါ။တရုတ်တရားရုံးမှာအမှုတွေထောင်နဲ့ချီပြီးတော့ရှိပါတယ်။ဒီအမျိုးသမီးဟာသူ့ရဲ့ဥပဒေကြောင့်ရပိုင်ခွင့်ကိုသူသိတယ်။ဒီကိစ္စပေါ်သူတခုခုလုပ်ရမယ်ဆိုတာသူသိတယ်။ဒါဟာအပေါင်းလက္ခဏာဆောင်ပါတယ်
။တရုတ်နိုင်ငံရဲ့နိုင်ငံပိုင်သတင်းမီဒီယာတွေရဲ့ဖော်ပြချက်အရတနှစ်တနှစ်ကလေးဖြတ်ချတဲ့အရေးတက်ဟာ73သန်းလောက်ရှိတယ်လို့ဆိုပါတယ်။တရုတ်နိုင်ငံရဲ့ခေတ်မမီတော့တဲ့ဥပဒေနဲ့ဒေသခံအစိုးရအဖွဲ့အစည်းတွေကရှီယာလိုမျိုးအမျိုးသမီးတွေကိုအတ္တမကလေးဖြတ်ချခိုင်းတာသတိတားခိုင်းတာတွေကိုလှုပ်ဆောင်နေတာလို့တရုတ်နိုင်ငံဆိုင်ရာနိုင်ငံတကာလူချင်းချမ်းသာခွင့်အဖွဲ့ရဲ့သုတေသနပညာရှင်ဝီလျံနီးကပြောပါတယ်တရုတ်နိုင်ငံမှာမိသားစုတစုမှာကလေးတယောက်ပဲယူရမယ်ဆိုတဲ့ဥပဒေကို2013ခုနှစ်မှာပြင်ဆင်ခဲ့ပြီးဇနီးသို့မဟုတ်ခင်မွန်းဖြစ်သူဟာတူရီသောသားဒါမှမဟုတ်ရင်တူရီသောသမီးဖြစ်မယ်ဆိုရင်ကလေးနှစ်ယောက်ထိယူလို့ရတယ်လို့သတ်မှတ်ခဲ့တာပါလူခွင့်ရေးကြိုးပမ်းဆောင်ရွက်နေသူတွေကတော့အခုဖြစ်ခဲ့တဲ့ရှီယာရွန်ချင်းရဲ့အမှုကနောင်ခါမှာဒေတာအစိုးရအာဏာပိုင်တွေကနေအမျိုးသမီးတွေကိုအတ္တမကိုဝင်ဖျက်ချခိုင်းနေတဲ့ကိစ္စကိုဟန်တားနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
။ဥဆောင်မဝေပြပြပေးခဲ့တာပါရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။တနင်္ဂနွေနေ့ညနေခင်းအစီအစဉ်ထုတ်လွှင့်ချက်တွေကလည်းမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကကြီးညာပေးပါမယ်ရှင်။
ဂျပန်သတင်းတောက်ကန်ဂျီကိုတိုကောင်းဖြတ်တက်ခန့်ခဲရပုံရတဲ့ဗီဒီယိုတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာသူ့ရဲ့သားသေဆုံးသွားမှုကနေပြီးတော့ကဘာကြီးအတွက်အကျိုးတစ်ခုခုရရှိသွားစေဖို့မျှော်လင့်တယ်လို့ကန်ဂျီရဲ့မိခင်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။သူ့အတွက်အောက်မေ့ဆူတောင်းပွဲတစ်ခုကိုလည်းတိုကျိုမြို့တော်မှာဒီကနေ့ပြုလုပ်ခဲ့တာမှယာနဲ့ချီပြီးတော့လာရောက်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲ IS စစ်သွေးကြွတွေဖမ်းဆီးထားစေဂျော်ဒန်တိုက်လေယာဉ်မှုလွတ်မြောက်လာနိုင်ဖို့ပို့ပြီးတော့မှပုံမှန်လင်းလင်းညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့အတွက်သူ့ရဲ့ဆွေမျိုးတွေကဂျော်ဒန်အစိုးရကိုတောင်းဆိုနေပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေထောင်ထဲချီဟာဒီကနေ့တနင်္ဂနွေနေ့မှာလမ်းပေါ်ပြန်ထွက်လာပြီးတော့ဆန္ဒပြခဲ့ပါတယ်။ဟောင်ကောင်ကျွန်းမှာဒီမိုကရေစီစနစ်အပြည့်အဝကျင့်သုံးဖို့ဒီ The Base ကမ်းဖွင့်တောင်းဆိုမှုတွေရပ်ဆိုင်းခဲ့တဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းတည်းကဆိုလို့ရှိရင်ဒီအခုလူလူဆန္ဒပြမှုဟာပထမဆုံးမှာဆန္ဒပြပွဲတွေကိုငြင်းငြင်းချမ်းချမ်းလှုပ်သွားမှာဖြစ်ပြီးတော့မျိုးရဲကအချက်ချာကြတဲ့နေရာတွေကိုလည်းပိတ်ဆို့ဆန္ဒပြတာမျိုးထပ်မလုပ်ဘူးလို့ဆန္ဒပြပွဲကိုဦးဆောင်နေသူတွေကပြောပါတယ်။အခုမကြာခင်ကပဲဩစတြေးလျမှာကစားပြီးသွားတဲ့ဒီ Australian Open Tennis အမျိုးသားဖိုင်နယ်မှာတော့ Serbia က Novak Djokovic က Scotland က Andy Murray ကိုအနိုင်ရဖို့ဆွဲသွားပါတယ်။ 6-6 6-0 6-3 6-3 ရ၄ပွဲကစားပြီးတော့ Djokovic ကအနိုင်ရသွားတာဖြစ်ပါတယ်။တခါဒီ American ပြည်ထောင်စုမှာတော့49ချိန်မြောက် American Football ဘောလုံးဘောလူပွဲကိုဒီကနေ့နှောင်းပိုင်းကျင်းပကြမှာဖြစ်တဲ့အတွက်လက်ရှိ champion Seattle Seahawks နဲ့ New England Patriots အသင်းတွေဟာ champion ဖလားကိုလူကြရမှာဖြစ်ပါတယ်။တခါဒီအစ္စလာမ်အစွန်းရောက်တွေကိုနှိမ်နင်းဖို့အတွက်အချိန်ယူရမယ်လို့အီဂျစ်သမ္မတကပြောကြားလိုက်ပါတယ်ရှင
်။သတင်းချင်းချုပ်ကိုမတ်ဆွမ်မြမွန်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွမ်မွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Brian Magulay ဖြစ်ပါတယ်ရှင်။ VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောရရှိများနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.